ဆရာစီသူအောင်မြင့်ခမအခုပြည်စည်းသွားတဲ့ပင်လုံးညီလာခံဒုတိယအစည်းအဝေးရလာတူကိုဆရာဘလို့မြင်တယ်လဲခမအ
ဲရှေ့တစ်ခေါက်မှာတော့ဟိုပြည်ကြီးကောင်းဆောင်နေပါတယ်အကုန်လုံးတက်လက်တက်တယ်မိခုံးနေလဲပြောသွားတယ်အဲ့လိုမျိုးတက်ရောက်မှုအပိုင်းမှာတော့အခုကအားနည်းချက်တွေအများကြီးရှိပါတယ်ဒါပေမဲ့လက်တွေ့ရလာတဲ့ရလက်တွေဆိုရင်ပထမတစ်ချိန်ညီလာခံတုန်းကတော့အကုန်လုံးကကိုယ့်ရဲ့မျှော်လင့်ချက်တွေကိုယ့်ရဲ့ခံယူချက်တွေကိုလာပြီးတော့မှဖွင့်ပြောသွားတယ်တိုင်းပြည်လုံးကြားရတယ်အဲ့ဒီအဆင့်လောက်ပဲရှိခဲ့တယ်အခုကျတော့တကယ်ကိုအားလုံးဘုံသဘောတူညီနိုင်တဲ့ရလက်တွေရအောင်ဆွေးနွေးနိုင်ခဲ့တယ်ဆိုတော့ပထမချိန်ညီလာခံနဲ့ဆိုင်တော့တိုးတက်မှုလို့တော့ပြောနိုင်တယ်ဒါပေမဲ့တိုးတက်မှုလို့ဒီဘက်ကပြောပေမဲ့လည်းအားနည်းချက်တွေရှိသလားဆိုရင်တော့ဟုတ်ကဲ့ရှိပါတယ်ဘာဖြစ်လို့လဲဆိုတော့ဒီမှာလာတက်တဲ့စီမှာလက်နက်ကင်တိုင်းသားအဖွဲ့အစည်းတွေထဲကရှစ်ဖွဲ့ပဲပါပြီးတော့မှကျန်တာမပါသေးတာကတော့အားနည်းချက်ပေါ့
ဒီမြောက်ပိုင်းလာတဲ့အဖွဲ့ခွန်တစ်ဖွဲ့ကသူတို့ဒေါအောင်ဆန်းစုကြည်တဲ့တွေ့တဲ့ပွဲကတိုင်းသားအဖွဲ့တွေတည်းကအ ਨੇ ပါကြရတော့သူတို့ဒေါအောင်ဆန်းစုကြည်တွေ့ဆုံပြီးတင်ပြခဲ့နိုင်တယ်စတင်ပြီးတော့ရင်းနှီးမှုယူနိုင်ခဲ့တယ်ရှစ်ဆက်ပြီးဆွေးနွေးနိုင်တဲ့အလားအလာလေးလည်းမြင်တယ်ဆိုတော့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံသွားကြရတာကိုတိုင်းသားအဖွဲ့တွေကတော်လေးမှတ်မှတ်ရရဟိုဒါလေးကိုတန်ဖိုးတော့ထားနေတယ်ဆိုတဲ့အမြင်တော့ရှိတယ်အဲ့ဒီဆွေးနွေးပွဲဆက်ဘယ်လိုမြင်လဲဆရာ
အဲကျွန်တော်လည်းအဲ့လိုပဲမြင်ပါတယ်ရှင်ဘွေးတွေရဲ့ထုံးစံကလူတချို့ကတော့ ABCD ရလတ်တွေရမှဘာညာထင်တာပေါ့နော်ဒါပေမဲ့အဲ့တိုင်းသားအဲ့ခေါင်းဆောင်တွေသူတို့ပြန်သွားတဲ့အချိန်မှာပြောတာကတော့ဒါဟာဆွေးနွေးမှုလမ်းစာပွင့်သွားတယ်နောက်လဲလာအောင်မယ်အောင်မြင်တဲ့ဆွေးနွေးမယ်ဆိုတဲ့စကားလုံးတွေသူတို့သုံးသွားတယ်အဲ့တော့ဒီဆွေးနွေးပွဲမှာဟိုဘာရလတ်မှမပေါ်ဘူးလို့ပြောကောင်းပြောမှာဒါပေမဲ့ကျွန်တော်ထင်တယ်ဒါရလတ်ပါပဲအရင်ကအကြောင်းရင်းကိုပြန်ကြည့်ရင်ကျွန်တော်တို့ပြည်တွင်းစစ်ပဋိပက္ခအဲ့ဒီပြည်တွင်းစစ်ပဋိပက္ခကဘယ်သူနဲ့ဘယ်သူနဲ့ဖြစ်နေသလဲဆိုတော့တစ်ဖက်ကလက်နက်ကင်ထားတဲ့ဒီမြမတပ်မတော်အဲ့ဒါနဲ့တိုင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့ဖြစ်နေပြီးတော့မှဒီအခုလိုမျိုးညဉ့်ညိုင်းဆွေးနွေးတဲ့အဆင့်တွေကိုရောက်လာတာဖြစ်ပါတယ်အဲ့တော့ဒီလိုညဉ့်ညိုင်းဆွေးနွေးပွဲတွေမှာဆိုရင်ဘာပြောပြောတစ်ဖက်ကလက်နက်ကင်တိုင်းသားတွေတက်နိုင်တဲ့လောက်အစုံကြီးဒါဝင်ပါဖို့တော့လိုတာပေါ့ဒါပေမဲ့အခုညီလာခံမှာတော့အဲ့လောက်ထိအပြည့်စုံမပါဘူးဆိုတော့ဒီလောက်ထိအောင်မြင်တဲ့ဟာတော့မဟုတ်ဘူးဒါပေမဲ့ပါနိုင်တဲ့လောက်ပါထားတဲ့အဖွဲ့အစည်းတွေနဲ့ဟိုထိရောက်တဲ့ဆွေးနွေးနည်းတွေလုံနိုင်တဲ့ဟာကတဖက်ကမပါတဲ့လူတွေကနောက်တစ်ချိန်မှာဒီဆွေးနွေးပွဲတွေပုံစံတွေကိုကြည့်ပြီးတော့မှသူတို့တွေလည်းဒါဝင်ပါတယ်ဆိုရင်အဲဒါတွေကကောင်းတဲ့ရလဒ်တွေထွက်လာနိုင်တယ်ဆိုတော့အတွေ့အော်တွေတော့ရသွားနိုင်တာပေါ့ဆိုတော့ချုပ်ငုံကြီးပြောရရင်တော့တိုးတက်မှုပါဒါ
ဟုတ်ကဲ့ညီလာခံအပြီးမှာတော့အောင်စားစုကြီးပြောတဲ့ဇာတ်ရည်ထဲမှာမတူကွဲပြားမှုတွေကြားညီညွတ်မှုရယူနိုင်ပုံနောက်ကဗိုလ်ချုပ်ကြီးရပြပြောတဲ့တဲ့မှာလည်းဒီခက်သဘောတူညီမှုတွေရအောင်လုပ်ခဲ့ရတယ်ဆိုတော့စကားစာနာတွေတွေ့နေရတယ်ဆိုတော့တင်းကြီးလက်ကန်းကတော်တော်ကြီးအကျိတ်နဲ့ဆွေးနွေးခဲ့ရတယ်ဒုတိယနောက်ဆုံးနေ့ပေါ့နော်အဲ့ဒီအတ္တိကအဒီကိုပိုင်းပြတာကွန်းတို့အဲ့ခွတ်တဲ့ခွန်းတို့မှာတော်တော်လေးနောက်ဆုံးသဘောတူညီမရဘူးဒါပေမဲ့မရပေမဲ့အစည်းအဝေးကလုံးဝပြတ်သွားတဲ့ပုံစံမဟုတ်ဘဲနဲ့တန့်တန့်မလေးညှိလိုက်ကြတယ်ဆိုတော့ဆရာအဲ့တော့ဒီအစည်းအဝေးမှာတိုင်းရင်သားရောတက်မတော်ကောအစိုးရဘက်ကရောအပြူသဘောတယောက်ကိုတယောက်တန့်နိုင်တယ်များဟိုငါရတကြီးကတပြားမှမလျှော့ဘူးဆိုတဲ့အနေအထားတော့အဲ့ဒီတော့လွန်ပြီးတော့သဘောထားကြီးနဲ့ဆွေးနွေးနိုင်ခဲ့ကြတယ်ဆိုတော့အဲ့ဒါတခုလေတိုးတက်မှုတခုလို့တော့ကျွန်တော်ပြောနိုင်မလားဆရာ
နောက်ဆုံးနေ့မှာအမဘာအခက်အခဲဖြစ်ပေါ်သလဲဆိုတော့အဖွဲ့စည်းနှစ်ဖွဲ့ဒါ EAO တိုင်းသားလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ကနေပြီးတော့မှဟိုလက်မမထိုးနိုင်ဘူးဆိုတဲ့သဘောထားလောက်အထိကိုဖြစ်ခဲ့တယ်အဲ့တော့ဆွေးနွေးထားသမျှတွေကဟိုအလကားပဲဖြစ်တော့မလားဒါကြီးကဟိုအကုန်လုံးပြုတ်ပြတ်တော့မလားဆိုတော့အကုန်လုံးစိုးရင်စိတ်တွေပါတယ်အများကြီးဖြစ်ခဲ့ရတယ်ဒါပေမဲ့နောက်ဆုံးမှကြားတဲ့ခါကျတော့သူတို့တစ်ဖက်အဖွဲ့ကြီးခေါင်းဆောင်တွေကိုတင်ပြတယ်တင်ပြပြီးတော့မှဆွေးနွေးညှိနှိုင်းလိုက်တဲ့ခါကျတော့တစ်ဖက်ချင်းစီလက်မှတ်ထိုးစရာမလိုဘူးဒီအဖွဲ့အစုအဖွဲ့တွေရဲ့ခေါင်းဆောင်တွေပဲလက်မှတ်ထိုးတဲ့စာချုပ်ပေါ့နော်အဲ့လိုဖြစ်အောင်လုပ်မယ်ဆိုတဲ့ညှိနှိုင်းချက်နဲ့အခုလိုမျိုးအဖြေရခဲ့တာဟိုပြောမယ်ဆိုရင်တော့အဲ့ဒီဥစ္စာတွေကိုညှိညွှန်းပြီးတော့မှခက်ခဲနဲ့ဒါရတယ်ဆိုတဲ့သဘောမျိုးလို့သူတို့ပြောတာပါအခုလိုပဲခက်ခဲနဲ့ဘာပဲပြောအောင်မြင်မှုရတယ်ဆိုတာကဒါအများကြီးတံပိုးထားမယ်ကိစ္စလို့ပဲနားလည်ပါလားကိုယ်တော်ကပြောတဲ့ကောင်းစဉ်တစ်ခုတည်းမဟုတ်ပါဘူးတက်မတော်တစ်ခုတည်းဆိုတဲ့ဟာမှလည်းဟိုသဘောတူညီချက်မရသေးဘူးဒီတက်မတော်တစ်ခုတည်းဆိုတဲ့ဟာကိုသူ့အဖွဲ့ရဆိုရင်ဒီမိုကရေစီအစိုးရလက်အောက်မှာရှိသောတက်မတော်လို့ဟိုပြောကျင်တယ်တိုင်းသားတွေကလည်းဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုကိုအာမခံတဲ့တက်မတော်ဒီလိုမျိုးပြောကျင်တယ်ဆိုတဲ့စကားလုံးတွေရှိခဲ့တယ်အဲ့ဒါတွေကိုလည်းတက်မတော်ကသဘောမတူလို့အခုလိုမျိုးဆုံးဖြတ်ချက်မချနိုင်တာပေါ့နော်ဆိုတော့ဒီလိုမျိုးဖြစ်စဉ်တွေမှာဘယ်သူဘယ်သူကလက်မခံလို့ဘာညာဆိုတဲ့ဟာမျိုးကိုပြောဖို့မသိဘူးလို့ကျွန်တော်ထင်တယ်ကျွန်တော်နားလည်တာကတော့ဟုတ်တယ်ဒီစီးပွားပွဲတွေမှာအားလုံးသဘောမတူနိုင်သေးဘူးအဲ့တော့အားလုံးသဘောတူညီချက်ပုံသဘောတူညီချက်ရတဲ့အထိကိုဆက်ပြီးဆွေးနွေးမယ်ဆိုတော့သဘောထားမျိုးကိုပဲစိုက်ထူတင်တယ်လို့ထင်ပါတယ
်အ အတွေ့အကြုံများလာတဲ့တဲ့ပြိုင်ထဲမှာနှစ်ဖက်အပေးယူအလျှော်တင်းလုံးမတန်လင်ဖြစ်မယ်ဆိုတဲ့အယူအကောင်းမကုတ်တိုးတက်လာတဲ့ထင်သလားဒါမှမဟုတ်လက်ရှိအချိန်ကြီးငါဟာလွယ်တပြားမှာလက်မခံဘူးဆိုတဲ့အယူဆပြင်းထန်သူတွေများနေသေးပါလားဆရာတို့ကပြည်တွင်းဆိုတော့ပိုသိမယ
်ဟိုနှစ်ဖက်စလုံးပေါ့အများကြီးပြောင်းလဲလာပြီလို့ကျွန်တော်ထင်ပါတယ်တမလို့ဘက်ကဆိုရင်လည်း NCA စာချုပ်ရအောင်ကျွန်တော်တို့မြန်မာသမိုင်းမှာမရှိခဲ့တဲ့မိနာတွေနဲ့ချင်းကပ်ပြီးတော့မှသူတို့လုပ်ခဲ့တာပါရောက်ဒီအချိန်တွေကိုရောက်ခဲ့တာပါတစ်ဖက်ကတိုင်းသားတွေဘက်ကလည်းဒီလိုမျိုးမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးဒီလိုမျိုးအဖြေရှာတာတွေကလည်းတမိုင်းတစ်လျှောက်မှာဒီလိုမျိုးဟိုသူတို့လည်းအခုမှဒီလိုရခဲ့တာပါဆိုတော့ဒီတိုးတက်မှုတွေကအများကြီးပါကျွန်တော်တို့အကုန်လုံးကရည်မှန်းချက်ကစကလုံးအဖြစ်တော့တူသွားပြီအဲ့ဒါဘာလဲဆိုတော့ဒီမိုကရေစီဖက်ဒရယ်ပြည်အောင်စုလို့ဒါအကုန်လုံးကသူကတူသွားပြီအဲ့ဒီစကလုံးအပေါ်မှာကိုတမတော်ကလည်းဒီမိုကရေစီဖက်ဒရယ်ပြည်အောင်စုအတွက်ကိုသူဘာတွေလိုက်လျှောက်ရမလဲဘာတွေပြင်ပြောင်းလဲရမလဲတစ်ဖက်ကတိုင်းသားတွေကလည်းဒီမိုကရေစီဖက်ဒရယ်ပြည်အောင်စုဆိုတော့ဆောက်သူတို့ကကိုနားလေဖို့လိုတယ်တကယ်အစ်စ်မှန်လိုက်နာပြီးတော့မှပြောဆိုဆွေးနွေးလာတယ်ဆိုရင်တော့ဒါတွေကလွယ်ကူတဲ့အနေထားရောက်သွားမယ်လို့ကျွန်တော်ထင်ပါ